ယောဘတိုင်းမှာ COVID-19 ရောဂါကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ကာယောဂါတိုက်ဖျက်ဖို့အတွက်နိုင်ငံလိုက်ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အပတ်စဉ်တိုင်းလိုလိုဗီဒီယိုကနေတစ်ဆင့်ဆွေးနွေးကြဖို့ကိုဥရောပခေါင်းဆောင်တွေသဘောတူလိုက်ကြပါတယ်။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂဟာ COVID-19 ကာယောဂါကိုမတူညီတဲ့နည်းလမ်းပေါင်းစုံနဲ့တိုက်ဖျက်နေကြပြီးဗိုင်းရပ်စ်ဖြစ်တဲ့ပထမအစောပိုင်းလတွေအတွင်းနိုင်ငံတစ်ခုနဲ့တစ်ခုကြားဆန့်ကျင်ကွဲလွဲတာတွေရှိခဲ့မှုပါတယ်။အခုလိုပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်လိုက်ခြင်းအပြင်ပထမတစ်ကြိမ်ယောဂကူးစက်မှုဖြစ်ပြီးနောက်ပိုင်းမှာလို့သဘောထားကွဲတာတွေထပ်တလဲလဲမဖြစ်အောင်ရှောင်ရှားနိုင်မယ်လို့လည်းခန့်မှန်းပါတယ်။ COVID-19 ယောဂကူးစက်မှုဒုတိယလိုင်းကိုရင်ဆိုင်ဖို့အတွက်အကောင်းဆုံးနည်းလမ်းတွေနဲ့ချဉ်းကပ်မှုတွေကိုအချင်းချင်းအပတ်စဉ်တိုင်းလိုလိုတိုင်ပင်ဆွေးနွေးကြဖို့အတွက်သဘောတူညီမှုရသွားပြီဖြစ်တယ်လို့အိုင်လန်ဝန်ကြီးချုပ်မိုက်ကယ်မာတင်ကဥရောပသမဂ္ဂညီလာခံမှာဒီနေ့ပြောပါတယ်။အခုလိုဗီဒီယိုကနေတစ်ဆင့်ဆွေးနွေးကြတဲ့အတွက်ဗိုင်းရပ်စ်ကူးစက်မှုတွေကိုခြေရာခံတာတွေကန့်သတ်မှုတွေ၊ကာကွယ်ဆေးတွေ၊ကုထုံးတွေနဲ့ပတ်သက်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအထောက်အကူဖြစ်စေတယ်လို့အီတလီဝန်ကြီးချုပ်ဂျိုဆပ်ပီကွန်တေကပြောပါရယ်။ပြီးခဲ့တဲ့သတင်းပတ်တွေနဲ့လပိုင်းတွေအတွင်းမှာတော့ကာကွယ်ဆေးရရှိဖို့အပါအဝင်တချို့ကိစ္စရပ်တွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုတွေအတိုင်းအတာတစ်ခုထိရှိလာခဲ့ပါရယ်ခင်ဗျာ။